ရဤမြေကဘာယာပြီးဆဝင်းအတိုင်းပုံမှန်လက်ပတ်နေရင်နှစ်ဟောင်းတစ်နှစ်ကနေနောက်နှစ်သက်တစ်နှစ်ကိုနောက်တစ်ခါထပ်ပြောင်းလို့ဖြတ်သန်းရမယ်နှစ်အတွက်ကဘာသူကဘာသားတွေဟာစိတ်သက်ခွန်အားသက်မျောလင်းချက်သက်တွေနဲ့ထုံးစံအတိုင်းအားသက်မွေးကြပြန်ပါလေကွန်လွန်ခဲ့တဲ့နှစ်တွေကအောင်မြင်မှုတွေအတွက်ခွန်ယူရမယ်အစားဖြစ်ဖြစ်ခဲ့တာတွေသင်္ကန်းစာယူတင်တာတွေစင်ကျင်စရာတွေနောင်နာရစရာတွေကိုသုံးသပ်ရင်အမားတွေတလွဲတွေလမ်းချော်သွားတာတွေထပ်မဖြစ်အောင်ကြိုးစားရင်းနဲ့အမားတွေထပ်ကြုံမိရင်လည်းထပ်မမားအောင်လုံးလထပ်ထုတ်ရင်းနဲ့ပဲအလွဲမားတန်နေရပြန်ပြန်ကြော့နေမိတတ်ပြန်ပါလေကိုလုံရတဲ့နှစ်ကထူးခြားဖြစ်ရတွေတီထွင်ဖန်ီးနိုင်တာတွေသစ်ပံပညာရရဲ့အောင်မြင်မှုတွေစိတ်ပညာရအောင်မြင်မှုတွေအမှုပညာထွန်းသစ်တာတွေစာရာစာရာတွေကိုမှုန်ကုန်ထိုးကြတယ်လို့စိတ်မဲ့တွေသဘာဝဘေးရာနေရာတွေလူမှုအနေထားယုံတွေကိုလည်းမှတ်တမ်းတင်ပါလေဒီလိုမှတ်တမ်းတင်တဲ့အခါနေစရာဤမြေကဘာမှာ2018ခုနှစ်အတွက်အာယုအစိုက်ခံရဆုံးအရာတွေတဲ့ပလတ်စတစ်အမိုက်ကအခြေဆုံးကပါဝင်တာတွေ့ရပါတယ်အမေရိကန်ပြည်ထောင်စုအခြေစိုက် The Weather Channel မိုးလေဝသရုပ်သံကသတ်မှတ်တဲ့2018ခုနှစ်အတွင်းနေစရာဤမြေကဘာမှာအစိုးရရဆုံးပတ်ဝန်းကျင်ရေးရာဆက်ခုမှာကမ္ဘာသမုဒ္ဒရာနဲ့ပလတ်စတစ်ကြံစည်ကိုထိတ်ဆုံးကဖော်ပြတာပါ။အဲဒီရုပ်ပံဌာနကထုတ်လွှင့်တဲ့ပညာပေးဗီဒီယိုမှာကြားရတာကတော့
Plastic is being pumped into our oceans at an astonishing rate. Nearly 9 million tons of plastic.
ပလတ်စတစ်တွေဟာတစ်နှစ်ကိုတန်ချိန်9သန်းနီးနီးနဲ့သမုဒ္ဒရာတွေထဲမယုံနိုင်စရာရောက်နေပါလေ။ဒါဟာတစ်မိနစ်ကိုအမိုက်ကားဒဇီးနှုန်းသမုဒ္ဒရာထဲပလတ်စတစ်တွေရောက်နေတာနဲ့တူတူပါပဲလို့ပြောတာပါ။ဒီနှုန်းအတိုင်းဆိုရင်2030ပြည့်နှစ်ရောက်မှာနှစ်ဆတိုးလာမယ်လို့လည်းပြောပါတယ်။ပင်လယ်သဘောရေရေပြောင်မြင့်တွေဟာပလတ်စတစ်ကိုအစာမှပြီးစားမိတဲ့အတွက်ဒီပုံအတိုင်းဆိုရင်2050ပြည့်နှစ်ရောက်မှာပင်လယ်ပြောင်မြင့်99ရာခိုင်နှုန်းထိခိုက်မှာဖြစ်ပြီးပင်လယ်တွေထဲငါးရီထက်ပလတ်စတစ်တွေများလာမယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ဒါကြောင့်ပလတ်စတစ်အမိုက်ကင်းစင်ရေးအတွက်နိုင်ငံတကာကကြိုးပမ်းအားထုတ်လာပြီးတချို့နိုင်ငံတွေမှာ plastic 8အရေးတော့ရင်သုံးတဲ့ plastic pipe စတာတွေကိုပိတ်ပင်ပါတယ်။စားတောက်ဆိုင်တွေမှာ plastic အစာဆွေးမြေလွယ်တဲ့ပစ္စည်းနဲ့လုပ်တဲ့ဘူးတွေသုံးလာပါတယ်။ကမ္ဘာမှာဒီလိုမျိုး plastic တွေလျှော့သုံးလာပြီးမဲ့မြန်မာနိုင်ငံမှာတော့မကင်းနိုင်တာကိုသတင်းပါပါပြောင်းဥညာတင်က
တော့မတော်နေကြတော့ plastic ပြဿနာကတော့ဈေးဝယ်တဲ့ထုတ်အပိုးတွေကပိုပြီးတော့များမယ်နဲ့တည်း။နောက်ဆုံးမိတ်ကိုအတောက်ဆိုင်လေးတွေကစားပြီးတော့ဈေးတွေကပါးငါးဝယ်တဲ့အထိပေါ့။လည်းရေတို့ဘာလို့ဝယ်တာအစားလဲထဲ့နေတော့မှမကောင်းပါဘူးလို့ပြောပြမလို့ဘယ်သူမှကြိုက်နေတော့မဝယ်ကြဘူးအရင်ကတော့နဲ့အင်ဘက်တို့ဘာလို့ဆိုရလဲမမြင်ဘူးတော့ဘူးလေအရင်ကတော့အင်ဘက်တွေဘာတွေနဲ့အပစ္စည်းတွေဘာတွေထည့်တယ်ဘာညာဈေးသွားရင်လေဒီပလတ်စတစ်ထွက်ထားမှလည်းအဲဈေးတွေဘာတွေကအဲ့လိုထွက်ထားလဲရှိတယ
်ပလတ်စတစ်အမှိုက်ပြီးတဲ့အခါပင်လယ်ရေမျက်နှာပြင်မြင့်တက်လာတာကို The Weather Channel ကဒုတိယစိုးရင်ရဆုံးပတ်ဝန်းကျင်ပြဿနာဖြစ်ဖော်ပြပါတယ်ပင်လယ်ရေမျက်နှာပြင်ဟာ1990ပြည့်နှစ်မတိုင်ခင်နှစ်စဉ်1.1မီလီမီတာဒါမှမဟုတ်ဓာတ်သမ43လက်မနှုံးနဲ့မြင့်တက်တယ်လို့အမျိုးသားသိပ္ပံအကယ်ဒမီအဖွဲ့ကတွေ့ရှိထားပါတယ်။ဒါပေမဲ့1993ကနေ2012ခုနှစ်ထိပင်လယ်ရေမျက်နှာပြင်ဟာနှစ်စဉ်3.1မီလီမီတာဒါမှမဟုတ်1.22လက်မတက်လာတယ်လို့ပြောပါတယ်။အတိုင်းတာအနေနဲ့နည်းနည်းလေးပဲမြင့်တက်လာတယ်လို့ရှုမြင်ကောင်းရှုမြင်ရပါမယ်။ဒီနှုန်းအတိုင်းဆိုရင်ကာလတို့အတွင်းသုံးဆတက်လာမှာကိုပညာရှင်တွေကစိုးရိမ်နေပါတယ်။ဒီအတွက်ကမ္ဘာမြေကြီးကိုပုံနွှင်းစေတဲ့ဖန်ငွေအာနိသင်ရှိတဲ့ဓာတ်ငွေတွေလျှော့ချဖို့ကြိုးစားနေကြတာပဲဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့စိမ့်လာအမိမီအသင်းကဦးဝင်းမျိုးသူပြောတာက
ရာသီဥတုပြောင်းလဲခြင်းအားပူချိန်က4ဒီဂရီ5ဒီဂရီတော့2100မှာမတက်သွားနိုင်အောင်ဝိုင်းပြီးစူးစမ်းနေရတယ်ဒီဘက်လုံးဆိုင်ကစူးစမ်းတယ် Paris Agreement ဆိုတာရှိပါတယ် Paris သဘောတူညီချက်သူရဲ့သဘောတူညီချက်ကတော့အနည်းဆုံးပေါ့နော်2ဒီဂရီတွေထပ်မတက်ဖို့ပေါ့အဲ့တော့2040မှာဟိုဘက်နောက်ပိုင်းမှာ2ဒီဂရီတွေမတက်ဖို့ဝိုင်းပြီးစူးစမ်းနေရရှိရဲ့ဒီအတွက်ကြောင့်တင်နိုင်ငံတွေတတိယနေပြီးတော့သူတို့ရှိရနေပြီးတော့ထုတ်လွှင့်နေကာဗွန်ဒိုင်အောက်ဆိုက်ပမာဏပေါ့နော်သူတို့ပြင် Greenhouse Gas လို့ခေါ်တဲ့ကျန်တဲ့ဖန်လုံသိအာနိသင်တွေ80ရာခိုင်နှုန်းကိုရှော့ချဖို့နိုင်ငံတိုင်းကတာဝန်ယူပြီးတော့ဆောင်ရွက်နေတယ်2ဒီဂရီကြီးတက်မသွားဖို့တော့ကြိုးစားနေတာပေါ့အဲ့တော့အဲ့ဒါအောင်မြင်မလားမအောင်မြင်လားမသိဘူးပေါ့နော်မအောင်မြင်ဘူးဆိုရင်တော့ကျွန်တော်တို့အစိုးဆုံးအခြေအနေကတော့ပင်လယ်ရေမြင့်မြင့်တက်လာမှုက15ပြည်လောက်ကြီးရှိသွားမှာပေါ့
ဒီတွေကမ္ဘာမြေကြီးကိုပူနွေးစေတဲ့ဓာတ်ငွေအထက်များတဲ့ကြောက်ကြီးသွေးသုံးဓာတ်ပိတ်ဆက်ရုံတွေကိုကမ္ဘာနိုင်ငံအတော်များများကပိတ်ပင်နေပါလေ အမေရိကန်ပြည်ထောင်စုမှာတော့ခရစ်နှစ်2020ပြည့်နှစ်အရောက်မှာကြောင်မီးသွေးသုံးဓာတ်ပစ္စည်းရုံ90ရာခိုင်နှုန်းပိတ်ပစ်မယ်လို့ရည်မှန်းထားပါတယ်။နောက်ပြဿနာကတော့သမမျှတာတဲ့ရာသီဥတုပျောက်သွားပြီးရာသီပေါက်ပြန်ရင်ပေါက်ပြန်ရာသီအစွန်းရောက်ရင်ရောက်တာပဲဖြစ်ပါတယ်။ရန်ကုန်မှာတော့ဒီနှစ်ဆောင်းပျောက်သွားပြီးခု January 9ရက်နေ့မှာမိုးတောင်ရွာတယ်လို့ဥညာတင်ကပြောတာပါ
။ဒီနှစ်ကတော့ဆောင်းပျောက်သွားတာမှန်ပဲ။ဆောင်းကမကြုံတော့ဖြစ်သွားတယ်။ဆောင်းမချနာတနည်းနည်းလောက်ရှိဒီနှစ်ကတော့ဆောင်းပျောက်သွားတယ်မိုးကြာပြီးပိုးစီလာတယ်ဒီဒီကနေ့အခုဒီနေ့ပြန်လာတော့တောင်မှလမ်းမှာမိုးပြီးတာလေနေရာတရားတော့အခုမရောက်သေးတော့မသိပူလာတော့ပူပဲပူပူတယ်လို့ပဲထင်ကြတာပဲလေဒါကတော့ထုံးစံလို့လည်းဖြစ်နေ
The Weather Channel ကဖော်ပြတဲ့ပတ်ဝန်းကျင်ရေးရာနောက်ပြဿနာတွေမှာတော်ရိုင်းတရစ္ဆာန်နေမျိုးတုံးမဲ့ကိစ္စတစ်တုံးနဲ့အပင်တွေရှင်တန်ရေးပြဿနာရာသီဥတုဖောက်ပြန်ပြောင်းလဲတဲ့အတွက်နေရာရွှေ့ပြောင်းရမဲ့ဒုက္ခတွေပြဿနာစနရေခါပြဿနာရေပြဿနာရာသီဥတုကြောင့်ဖြစ်ပွားရတဲ့ကျန်းမာရေးပြဿနာနဲ့တောမီးလောင်တဲ့ပြဿနာတွေကိုလည်းဖော်ပြထားပါတယ်ရှင်